ပိုရမင်းကြီးဖက်စစ်ရဲ့ဒီကနေ့ဂျပန်နိုင်ငံခီးစဉ်ဆုံးသက်မှာတော့မျော်လင့်ချက်တွေအပြည့်နဲ့နာဂတ်ကုကိုဖန်တီးနိုင်အောင်ဂျိုးပန်းကြဖို့ကတိကတ်သူကចောင်းသားတွေကိုတိုက်တွန်းလိုက်ပါရဲ့ဂျပန်နိုင်ငံမှာလူသားစံပြီးဂယူနာနဲ့ကျင်နာမှုတွေရှိတဲ့လူသားဝိုင်းကိုဖန်တီးဖို့ဆန္ဒရှိနေကြတယ်လို့သူ့အနေနဲ့ခန်းစားမိရဲ့အကြောင်းလဲဆိုဖီယာတက်သူမှမင်ချာခဲ့တာပါလူမှုတိုင်းဝိုင်းနဲ့ယဉ်ကျေးမှုတွေကပိုင်းခြားထားတာတွေကိုတက်သူတွေကပေါင်ကူဆက်သွယ်ပေးဖို့လဲပိုရမင်းကြီးကတိုက်တွန်းခဲ့ပါတယ်အရှတ်တက်ရဲ့ယဉ်ကျေးမှုတွေမှာပဝင်းကျင်ကိုချစ်မြတ်လို့ရတဲ့အလေးထားရှိတဲ့အတွက်ကဘာမြကြီးကိုကာဝယ်ဆောက်ရှောက်လူစိတ်တွေကိုပြသကြဖို့လဲမိန့်ချခဲ့တာပါခတဲ့သာသနာပိုင်းပုံရံမင်းကြီးရဲ့အစောပိုင်းဂျပန်နိုင်ငံခီးစဉ်မှာတော့နျူကလ িয়ার နဲ့ဆန့်ကျင်ရေးအလေးထားခဲ့ပါတယ်တတော်82နှစ်အရွယ်အာဂျင်တီးနားနိုင်ငံဘွားပုံရံမင်းကြီးဖရန်စစ်စာစနေနေ့မှာပဲတိုကျိုမြို့တော်ကိုလေကြောင်းကနေရောက်လာတာပါဒီနောက်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးကနေ1945ခုနှစ်မှာအမေရိကန်ကအနုမြူပုံးချချခဲ့ရကလူပေါင်းတသိန်းကျော်ဖွဲ့ချင်းပြီးသိဆုံးခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုပုံရံမင်းကြီးခီးဆက်ခဲ့တာဖြစ်ပါတယ်နာဂါစကီမြို့မှာတင်းတင်းနေနေကမင်ချာရမှာတော့နိုင်ငံရေးကောင်းဆောင်တွေအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ကြဖို့နဲ့လက်နက်ပြန်ဆိုင်တပ်ဆင်မှုတွေကိုဆွန့်လွတ်ကြဖို့တိုက်တွန်းခဲ့တာပါဂျပန်နိုင်ငံမတိုင်ခင်ထိုင်းနိုင်ငံခီးစင်မှာတော့ဘာသာရေးယုံကြည်မှုကွဲပြားမှုတွေကိုတိခန့်ရဖို့နဲ့ငင်းချင်းကိုရှေ့ရှုကြဖို့အထူးကမင်ချခဲ့ပါတယ်အခုချိန်အာရှခီးစင်မတိုင်ခင်ပိုရန်မင်းကြီးဖရန်စစ်စာ2014ခုနှစ်မှာဖိလစ်ပိုင်နဲ့သရီးလင်္ကာနိုင်ငံ2019ခုနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလည်းကြွားရောက်ခဲ့ပူပါတယ်